င်္ဂလာပါခင်ဗျာတရားရုံးနဲ့ဥပဒေစိုးမိုးရေးကိုယုံကြည်တဲ့အတွက်တရားရုံးကဆင်ခေါ်ပြီးအမှုစီရင်တာကိုကိုယ်တိုင်တက်ရောက်ခံယူခဲ့ပါတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူဦးညာဝင်းကပြောကြားလိုက်ပါတယ်2012ခုနှစ်ကြားပြတ်ရွေးကောက်ပွဲစန္ဒမဲကတ်တွေပေါ်မှာဖျောင်းထုတ်ထားတယ်လို့ရွေးကောက်ပွဲကော်မရှင်ကိုတရားဝင်တိုင်ကြားခဲ့မှုအတွက်ကော်မရှင်ကတရားစွဲဆိုခဲ့ပြီးအော်တိုဘာလ10ရက်နေ့မှာနေပြည်တော်တရားရုံးကဒဏ်ငွေကျပ်1000ဒါမှမဟုတ်ထောင်ဒဏ်1000ချမှတ်လိုက်ပြီးတဲ့နောက်တွင်တွေ့ဆုံရမှာဦးညံဝင်းကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်မဲဆန္ဒရှင်တွေကဖျောင်းထုတ်တယ်ချစ်လို့မရဘူးဆိုတော့ complaint တွေတက်ကျွန်တော်ကဘိုးအောင်နိုင်ရဲ့အတွင်းမှုနေတယ်ကျွန်တော်ကဒါရည်ကြည့်တယ်သူဤသူတွေကမဲပေးခွင့်ကိုထိခိုက်စေတယ်ဆိုတော့ကျွန်တော်ဘိုးကော်မရှင်ကိုကျွန်တော်တည်ဝင်ပို့တာတည်ဝင်ပို့တော့သူတို့ဘာလုပ်လဲကျွန်တော်မသိဘူးသူတို့ဘယ်တော့လုပ်လဲဆိုတော့ရွေးကောက်ပွဲပြီးတပတ်လောက်ကြာမှသူတို့ inquiry လုပ်တယ်အဲ့ဒီ inquiry လုပ်တာလည်းကျွန်တော်တို့မသိဘူး complaint လုပ်တာကျွန်တော်ဘာမှမသိဘူးကျွန်တော်ကလည်းအကြောင်းမကြောက်ဒါပေမဲ့တော့သူလုပ်ပြီးတော့ပြီးသွားတဲ့ခါကျတော့မဟုတ်ဘူးတဲ့မဟုတ်ဘူးဆိုတော့ကျွန်တော်ဘုံကော်မရှင်မှာကျွန်တော်ပြောတယ်ကြီးစုတင်တယ်လို့မဟုတ်ဘူးဆိုရင်ကျွန်တော်ကြီးပြူအတွက်ဝန်တာရတယ်ဒါပေမဲ့လို့သူကနောက်တစ်ခါကမှားပြီးတော့ဟိုလုတ်တဲ့အတွက်တောင်းပါလားဟာကျွန်တော်မမှားဘူးကျွန်တော် report လုပ်တာကျွန်တော်မှန်တယ်လို့ဘယ်တော့မှမပြောဘူးကျွန်တော်လည်းစုံစမ်းခွင့်မရှိဘူးမဲလှမကိုကျွန်တော်ကြည့်ခွင့်လည်းမရှိဘူးမဲအောင်နဲ့တော်တော်ဖန်းအောင်ခိုင်အောင်အဲ့ဒါနဲ့ကျွန်တော်ပြန်ပြီးတော့ကျွန်တော်သဘောနဲ့ကျွန်တော်မဟုတ်ဘူးကျွန်တော် NLD ပါတီကိုကျွန်တော်တန်တင်ကြတာပါတီကအမားလုပ်တာမဟုတ်လို့တောင်းမှမလိုဘူးဆိုတော့ဒါကိုကျွန်တော်ကြောင်းပြန်တရားကိုမကျင့်တယ်လို့ကျွန်တော်တရားဆွဲပါတနှစ်ကျော်ပါပြီတနှစ်ကျော်ပါပြီဟိုအခောက်အခါကိုကျွန်တော်လာခဲ့ရပါတယ်ဒါပေမဲ့ကျွန်တော်တရားရုံးနဲ့ဥပဒေစိုးမိုးရေးယုံကြည်တဲ့အတွက်ဒါကိုကျွန်တော်လုံးဝ complaint မလုပ်ဒီနေ့အမိန့်ချပါတယ်တောင်းရတဲ့ထောင်ချပါတယ်။ in default တကယ်လို့မဆောင်ခဲ့လို့ရှိရင်ထောင်ထဲတက်လာတော့နေရပါမယ်
။မြို့သားဒီမိုကရေစီဖွဲ့ချုပ်ကဦးညံဝင်းပြောတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်နဲ့လူပုတ်ကိုချင်းရင်းနှီးတာမှန်ကန်တဲ့အကြောင်းတမရလောင်းပြိုင်ဘက်အနေနဲ့ဖြစ်စေတမရလောင်းနဲ့ဒူးတမရလောင်း random mate အနေနဲ့ပဲဖြစ်စေတိုင်းပြည်အတွက်လိုအပ်လာရင်အတူတကွလှုပ်ဆောင်သွားမှာပါလို့ပြည်တော်စုလွှတ်တော်နာယကသူရဦးရွှေမန်းကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအကျင်းပနေတဲ့နိုင်ငံတကာပါလီမန်သမဂ္ဂ IPU ညီလာခံတက်နေစဉ်အော်တိုဘာ9ရက်နေ့ကပြည်တင်ခြေဆိုင် BBC မြန်မာပိုင်းဌာနနဲ့ဆက်သွယ်မေးမြန်းချက်မှာသူတော်ဦးရှိမန်းကအခုလိုပြောလိုက်တာဖြစ်ပါတယ်
။အဲမာရီတွန်ဆန်းစုကြည်နဲ့အကူရုရင်းနှီးရယ်ဆိုရလဲမှန်ပါတယ်။တယောက်တယောက်ယုံကြည်မှုရှိတယ်ဆိုရလဲမှန်ပါတယ်။တယောက်တယောက်အလေးလေးစားစားနဲ့အပြန်လန်အကူအညီပေးတယ်ဆိုရလဲဒါမှန်နိုင်ပါလေ။အခုလိုတယောက်နဲ့တယောက်လေးလေးစားစားယုံကြည်ကြည်လက်ခံနဲ့ပူးပေါင်းဆောင်တယ်ဆိုတဲ့အကိစ္စကတစ်ဖက်2015ကျတဲ့ခါကျလဲသူပါတီကိုပါတီနဲ့အရှင်ပြန်ပြီးတော့ပြောမယ်ဆိုရင်အရွေးခံမဲ့ပိုက်တွေရှိပါလေ။ဒါကြောင့်မိမိဘက်ကတော့ကျွန်တော်လဲနိုင်အောင်လုပ်မယ်။သူ့ဘက်ကလည်းသူကလဲနိုင်အောင်လုပ်မယ်။အဲ့လိုပြောလိုက်ပါလေ။ကျွန်တော်ဟွာရတော့တရားသဖြင့်အရှင်ပြန်အောင်နိုင်ကျိုးပန်းဆိုတဲ့မူနဲ့ရပ်တည်ပါမယ်။မျက်မျက်တက်တဲ့နဲ့လွတ်လပ်လပ်အရှင်ပြန်နိုင်ဖို့အရေးကြီးပါလေဆိုပြီးတော့နှစ်ယောက်ဒီလိုတော့ပြောမိလာရှိပါလေ။ဟိုဒါနဲ့ပတ်သက်လို့ကတော့လောလောဆယ်မပြောနိုင်သေးပါဘူး။နိုင်ငံရေးဆိုတာအင်တာနက်ကျေပြန်ပါလေတခါတခါမလေးရှုပ်တွေးပါလေတခါပါလေတိမ်တွေးပါလေဒါပဲဖြစ်ရင်မင်းတို့ယူရတဲ့ကတော့နိုင်ငံနဲ့နိုင်ငံသားအကျိုးရှိဖို့အတွက်ခင်မဆိုတဲ့ကိစ္စကြရင်တော့အလုံးလုပ်ကြမှာပါအလုံးပူအောင်ဆောင်ရမ်းကြမှာ
သူတော်ဦးရှင်မန်းပြောသွားတာဖြစ်ပါတယ်အခုတော့မှတ်မှတ်သားသားစကားများအစီအစဉ်အားဒီလောက်ပါပြီခင်ဗျာကျေးဇူးကြသူအားလုံးကျေးဇူးတင်ပါတယ်